ထောင်ဒဏ်33နှစ်ချမှတ်ခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအမှု5မှုအပါအဝင်တမရဦးဝင်းမြင့်ပေါ်ဆွဲဆိုထားတဲ့အမှု2မှုတွေနဲ့ပတ်သက်လို့အယူခံရှောင်လဲချက်ကိုဒီကနေ့နေပြည်တော်တရားလွှတ်တော်ချုပ်မှာကြားနာပါတယ်။ဒီမှုတွေနဲ့ပတ်သက်ပြီးပြည်ထောင်စုအဆင့်အထက်တရားရုံးမှာချမှတ်ထားတဲ့အမိန့်တွေကိုပြင်ဆင်ပေးဖို့အတွက်အထူးအယူခံနေနဲ့ရှောက်ထားတာကိုဒီကနေ့ကြားနာပေးမယ်။လာမယ့်စက်တင်ဘာလလောက်မှမှအဆုံးဖြတ်ချမှတ်နိုင်မယ်ရှိတယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်။ဒီကနေ့ပြင်ဆင်ရှောက်လဲချက်ကြားနာတဲ့အမှုတွေကတော့ဒေါက်ဆန်းစုကြည်ကိုဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့နဲ့အတူပူတွဲဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှု905ခါတဘာဝဘီအန်ရဲ့စီမံခန့်ခွဲမှုဆိုင်ရာပုံမှန်2မှုစကားပြောဆက်လက်ဝယ်ထားရှိမှု2မှုစုစုပေါင်း9မှုဖြစ်ပါတယ်။ဦးဝင်းမြင့်ကိုတော့တဘာဝဘီအန်ရဲ့စီမံခန့်ခွဲမှုဆိုင်ရာပုံမှန်အမှုတမှုအတွက်ပြင်ဆင်ချက်ရှောက်ထားတာဖြစ်တယ်လို့တရားရုံးနဲ့နှိစက်သူတို့ကပြောဆိုပါတယ်။ဒီအထူးအယူခံတရားကြားနာမှုမှာဆွဆွဲခံရသူတွေကတရားခွင်ကိုလာရောက်ဖို့မလိုပဲစစ်ဆေးကြားနာလေးရှိပါတယ်။လာမယ့်ဩဂုတ်လ10ရက်နေ့မှာတော့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်ပြီးအဂတိမှု၄မှုစီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိထန်ကအမေရိကန်ဒေါ်လာ5သိန်းခွဲလက်ယူရဲဆိုတဲ့ဆွဆွဲချက်အဂတိမှု2မှုဘောင်း6မှုလို့နဲ့ပတ်သက်ပြီးချမှတ်ထားတဲ့အမိန့်တွေကိုပြင်ဆင်ပေးဖို့အတွက်အထူးအယူခံကနေတင်သွားဖို့လည်းရှိနေပါတယ်ရှင်။